တနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း16ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့လိုင်ဇာမျိုးကအစည်းအဝေးဟာဒီကနေ့မှပြီးဆုံးသွားပြီးအပြစ်ခတ်ရစဲရေးအတွက်ဆွေးနွေးနေချိန်မှာပဲနိုင်ငံရေးဆွေးနွေးပွဲတွေအတွက်မူပေါင်းချမှတ်တာတွေကိုလည်းတပြိုင်တည်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုဆောင်ရွက်ဖို့အတွက်အခြေခံမူ10ချက်ချမှတ်ထားတယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT ခေါင်းဆောင်ကပြောပါတယ်။ဒီသတင်းကိုကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ကိုရောက်ရှိနေတဲ့ VOA ရဲ့မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်
။ဟုတ်ကဲ့ဒီလ25ရက်နေ့ကနေစတင်ခဲ့တဲ့ဒီပြည်လုံးပြစ်ခတ်ရစဲရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းရဲ့ထိပ်သီးခေါင်းဆောင်ပိုင်းဆွေးနွေးပွဲဟာဒီကနေ့ညနေမှာပြီးဆုံးသွားပြီဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအပြစ်ခတ်ရစဲရေးအတွက်ဆွေးနွေးနေချိန်မှာပဲနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းချမှတ်တာတွေကိုတပြိုင်တည်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့တယ်လို့ NCCT ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဘရိုစောဂွေထူးဝင်းကပြောပါတယ်
။ညနေရခဲ့မဲ့အနေထားတော့ကျွန်တော်ဒီဆွေးနွေးကနေချက်လိုက်တဲ့မူအပေါ်မှာတော့တော်တော်များများကတော့ကျွန်တော်တို့ကြိုလွားသွားနိုင်ပါတယ်။တပီလုံးအပြစ်ခတ်ရစေဆွေးနွေးမယ်တချိန်တည်းမှာလည်း political dialogue framework ဆိုတဲ့နိုင်ငံတွဲဆုပ်ဆွေးနွေးမှုပေါင်းကိုကျွန်တော်ဘယ်လိုပြင်ဆင်မလဲဆိုတဲ့ကိစ္စပါ။ဒါပြင်ဆင်မှုဆိုအကုန်လုံးလုပ်အောင်ပါမယ်နော်
။ဒီဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်ဖို့အတွက်အခြေခံမူ၁၀ချက်ကိုလည်းချမှတ်ခဲ့တယ်လို့ပြောပါတယ်
။ဆုံးဖြတ်ချက်ချနဲ့အခြေခံမူတို့တချို့ကိစ္စမှာ NCCT တို့လွဲပြီးတောင်းဝန်ပေးတာတို့နောက်ရေးသားတဲ့နေရာမှာတကယ်ပြင်ရမယ့်စာရေးသားတို့ technically ပေါ့လေ။တော် NCC တော့တော်ပေးလိုက်တဲ့အနာပေးလိုက်တဲ့တော့ပေါ့ဗျာ။ဒါနောက်ပြီးတော့တချို့တိုင်းရင်းသားတွေဒီတကယ်လက်မထိုးမယ်လို့ဆိုပါဝင်ရမယ့်ဖွဲ့စည်းတဲ့ပဲလို့လဲဆိုတာသတ်မှတ်တာပဲနော်
။လက်မရေးထိုးရမှာပါဝင်ရမယ့်ဖွဲ့စည်းတွေနဲ့ပတ်သက်ပြီးစံသတ်မှတ်ချက်တွေကိုအခုလိုဆက်ပြောပါတယ
်။အဲသူကဖွဲ့ရည်တွင်းတဲ့သတ်မှတ်မှုရှိမရှိဘူး။ဒါပေမဲ့အခြေခံရမယ့်လက်မထိုးတင့်တဲ့ဖွဲ့စည်းပဲလို့ဖွဲ့စည်းဆိုတဲ့သူစံနှုန်းလို့ထားတာတော့နော်ဆန္ဒဆိုတာတကယ်ဟောစာပေါ်ကျွန်တော်အစိုးရနဲ့လက်မရေးထိုးတာပြီးတော့အဖွဲ့အစည်းဖြစ်ရမယ်။နောက်ပြီးတော့တကယ်တိုင်းရင်းသားဟောစာပေါ်တဲ့တိုင်းရင်းသားကိုလက်နက်ကင်အဖွဲ့အစည်းဖြစ်တဲ့အစိုးရကိုနော်နိုင်ငံရေးအရာနော်တိုက်ပွဲဝင်တဲ့အဖွဲ့အစည်းဖြစ်ရမယ်။တနိုင်ငံရားတွေကိုတိုက်ပွဲဝင်တဲ့အဖွဲ့အစည်းမဖြစ်ရဘူးဆိုတော့တချို့အဖွဲ့အစည်းတွေကကျွန်တော်တို့ဗမာပြည်မှာအခြေချတဲ့တခြားနိုင်ငံနဲ့အဲဟောစာပေါ်နိုင်ငံရေးအရာတိုက်ပွဲဝင်တဲ့ပုံမှာဒါတွေကြောင့်ကျွန်တော်တို့အနေနဲ့အဲဒီလက်မထိုးတဲ့အထက်မှာတော့မပါတည်မှုလည်းလို့
မနေ့ဖတ်မှာတော့ NCCT မှာမပါဝင်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး EPSDF တို့နဲ့တွေ့ဆုံပြီးဒီပြည်လို့ပြစ်ခတ်ရစဲရေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးအတွက်ဆွေးနွေးဖို့ရှိနေပါတယ် UWSA ကဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့မုံလာအဖွဲ့တို့ကတော့တက်ရောက်နိုင်ခြင်းမရှိပါဘူးဒီဆွေးနွေးပွဲပြီးတဲ့နောက်မှာတော့မြန်မာငြိမ်းချမ်းရေးစင်တာနဲ့ NCCT အဖွဲ့ကိုယ်စားလှယ်တွေဟာမြစ်ကြီးနားမြို့မှာတွေ့ဆုံပြီးအစိုးရကိုယ်စားလှယ်တွေနဲ့ထပ်မံဆွေးနွေးဖို့အတွက်ညှိနှိုင်းကြမှာဖြစ်ပါတယ်